ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းမှာစိတ်ကြွဆေးပြားခုနှစ်တန်းနီးပါးကာလာတန်ဖိုးတန်ပေါင်း 14,000 ကျော်ဖို့လောက်ဖမ်းဆီးရမိခဲ့ပါတယ်။တဟားရခိုင်ပြည်နယ်အတွင်းမှာစိတ်ကြွဆေးပြားအများအပြားစံချိန်တင်ဖမ်းဆီးရမိခဲ့တာဖြစ်ပြီးလောလောဆယ်မှာတော့တန်တရာရှိသူတချို့ကိုဖမ်းဆီးရမိထားပေမဲ့အဓိကတန်တရာရှိသူတဦးကတော့လွတ်မြောက်နေဆဲဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်အတွင်းစိတ်ကြွဆေးပြားအများပြားဖမ်းဆီးရမိတာဟာတနင်္လာနေ့ညနေပိုင်းကမတူညီတဲ့နေရာနှစ်ခုကနေဖမ်းဆီးခဲ့တာဖြစ်ပါတယ်ပထမနေရာကဆေးပြား6သိန်းကျော်နဲ့ဒုတိယနေရာကဆေးပြား6သန်းကျော်ဖမ်းဆီးရမိခဲ့တာလည်းဖြစ်ပါတယ်ဒီလိုဖမ်းဆီးရမိတာကိုမောင်တော်ခရိုင်ရဲတပ်ဖွဲ့မှဒုတိယရဲမှူးကြီးညံဝင်းဦးကအခုလိုပြောပါတယ
်မောင်တော်မြို့နယ်ထဲကရတ္တရွာမှာကျွန်တော်တို့ဒီမူစလင်လူမျိုးအိမ်တွေကနေပြီးတော့အဲ့ဒီအိမ်ထဲမှာရှိတဲ့ကျွန်တော်တို့အိမ်နာချင်းထဲမှာဆိုတော့အိမ်နာကိုမသုံးမနဲ့တော်လည်းအဲ့ဒီအံဝက်လုပ်ပြီးတော့ဖွက်ထားတဲ့နေရာမျိုးတော့တနေရာရတယ်အဲ့ဒါက638,500အပြားပေါ့ဝေတဘူကတော့3,300,600ကျော်ပေါ့ပြီးတော့မနေတော့ကပဲကျွန်တော်ညနေ9:00ခွဲအချိန်မှာပဲနောက်တစ်နေရာတော့မောင်တော့ကနေပြီးတော့သုံးမိုင်လောက်ဝေးတယ်သုံးမိုင်ရွာအနီးမှာကျွန်တော်အုတ်သေးချောက်လုပ်ငန်းလုပ်နေတဲ့ဝင်းဝင်းရှိတာပေါ့ဟုတ်ကဲ့အဲ့ဒီဝင်းထဲမှာအုတ်ပုံတွေမှာဖွက်ထားတာပေါ့စာလိုက်တွေထည့်ပြီးတော့ကျွန်တော်ဖွက်ထားတာပေါ့အဲ့ဒီစာလိုက်က28အမွေးစီဝါက62,300ကျော်ပေါ့ကာရတ်တံပိုးကြတော့ကျွန်တော်တို့သိမ်းပေါင်း12,000ကျော်ပေါ့အားလုံးမနေရတော့ဖာစီချပြရပေါ့ကျွန်တော်တို့ခွန်းတန်းနီးပါပေါ့ရက်ငွေနဲ့ကြိုက်3,400ကျော်ပေါ့
ပထမဖမ်းဆီးရမိမှုမှာတန်တရားရှိသူအမျိုးသား2ဦးနဲ့အမျိုးသမီး2ဦးဒုတိယဖမ်းဆီးရမိမှုမှာတော့အုတ်သေးကြောက်ရောင်းဝယ်ရေးတာဝန်ခံနဲ့ညားဆောင်ကိုဖမ်းဆီးထားပေမဲ့လုပ်ငန်းပိုင်ရှင်ဖြစ်သူကိုတော့ဖမ်းဆီးနိုင်တာမရှိသေးပါဘူးဒီဒုတိယဖမ်းဆီးမှုဟာဒီလ18ရက်နေ့ကတဲတင်ကားတစည်းပေါ်ကနေစိတ်ကြွဆေးပြား638,000ကျော်ဖမ်းဆီးရမိခဲ့တာနဲ့ဆက်ဆက်ပြီးအုတ်သေးကြောက်ထားရာခြံဝင်းအတွင်းကိုထပ်မံရှာဖွေရာကဖမ်းဆီးခဲ့တာဖြစ်ပါတယ်ဖန်စီရမိတဲ့စိတ်ကြွဆေးပြားတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပို့ဆောင်ဖို့ဖြစ်နိုင်ကြောင်းလဲဒုတိယရဲမှူးကြီးညံဝင်းဦးကသုံးသပ်ပါတယ်။ရခိုင်မျိုးသားပါတီ ANPM မောင်တော်မျိုးနယ်ဥက္ကဋ္ဌဦးဘတ်ရွှေကတော့ရခိုင်ပြည်နယ်အတွင်းမှာစိတ်ကြွဆေးပြားဖန်စီရမိတာတွေဟာမကြာခဏဖြစ်ပွားနေပြီးစေတုံးဆွဲသူလူငယ်တွေလည်းများပြားလာနေတယ်လို့ပြောပါတယ
်။အဲဒီပါလေအဲ့လိုပေါ့ဟိုတော်တော်လေးကိုမြင်မနေပါနဲ့မူရစီဘောအရဝယ်ကဟိုလူငယ်တွေလည်းကိုပြည့်စည်အဲ့လိုဖြစ်နေကြတယ်အဲလူငယ်တွေလည်းများပါတယ်သုံးသေးတာဟောရခိုင်တပြည်နယ်လုံးပြန်နေတယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့ဆိုတော့အဲ့လိုပြည်မဖက်ကနာရီဆေးတွေကဟိုရခိုင်ပြည်ကိုအနှက်ဖျက်ပြီးလာရတာကိုဟိုကြာလာရင်တော့ကျွန်တော်ဒီတိုင်းပြည်စလက်ကထားမယ်ဆိုတော့ဟိုသွင်းစရာအခြေအနေပါအဲ့ဒါတွေကိုတီးတီးကြားကြားနဲ့ကျွန်တော်တို့တကယ်လောက်ကရတဲ့လူတွေကိုအေးအေးယူပေါ်ထုတ်ဖန်စီအဲ့လိုလှုပ်လာရင်တော့ဟိုတဖြည်းဖြည်းပါးပြောင်းသွားမယ်လို့တော့ထင်ပါတယ်
ဒေသခံတွေကတော့စိတ်ကြွဆေးပြားတွေကိုဘူဒီတောင်မောင်တော်လန်းနဲ့ရေလန်းကနေတဆင့်တဖက်နိုင်ငံကိုတင်သွင်းနေတယ်လို့ပြောကြပါတယ်ပြီးခဲ့တဲ့နှစ်ဇူလိုင်လ26ရက်နေ့ကတော့မင်္ဂလာတုံမြို့နယ်ဇေကဘာဝင်းအတွင်းမှာရပ်ထားတဲ့ကွန်တိန်နာကားအတွင်းကနေစိတ်ကြွဆေးပြား26တန်းကျော်ဖမ်းဆီးရမိခဲ့ပြီးဒါဟာမြန်မာနိုင်ငံမှာအများဆုံးဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ဒီဖမ်းဆီးရမိတဲ့စိတ်ကြွဆေးပြားတွေဟာကလတန်မြဝမ်းဒေသဖွံ့ဖြိုးတိုးတက်ရေးကုမ္ပဏီနဲ့ဆက်ဆက်နေတယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ် UNODC ကကုလသမဂ္ဂယာဆွေးမှုနဲ့မူရစ်ဆေးဝါးနှိမ့်နင်းရေးအဖွဲ့ကတော့မြန်မာနိုင်ငံဟာအရှိတောင်အာရှမှာစိတ်ကြွဆေးပြားအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်